นะโมตัสสะภะคะวะโตอะระหะโตธัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตธัมมาทางขายนั้นยะทมารูอายุติลิญะและสมุยชิกุปุโสภูมิยมังโชกระโรจาตุปุสุมนะปนามกุตุกันเสนาปังพุจังสังเทิงทีละฐานะสากิปามิกุตุมโยนิเมในเซนบวามาโกทุกขะสิทุกขะโกสังเอจินสิทังเอจินทุกขะอปังมาเจ้าเนี่ยเกณฑ์ลูกอยากเกณฑ์ลูกจะจังกังเชิดตัวแม้เกณฑ์เชื่อฟังเนี่ยสอบพิจารณาเลยละมิจิมาบริบาลที่อารมณ์ยากุยมีนสาลอยกุสัตยาสาจินจันจูกุอาดูมันจะภาษีสุจักรังบันดี
I'm sorry.
ัมปาทิฏฐังGood morning, ladies and gentlemen. I'll be speaking in both English and Burmese. Today we are going to be focusing on deep listening, the practice of listening. And the target is to develop understanding betweenyou and yourself first. I say this expression between you and yourself because there are times when we don't understand ourselves. Whenever there is confusion, whenever there is doubt, whenever we don't feel comfortable with our own thinking ourselves, that's when there is less connection, less clear connection between our own mind and our own perception, between our own mind, our understanding faculty and also our emotion, sometime between the mind and the body. The body wants to rest, but the mind doesn't. The mind is ever driven with a lot of deadlines, expectations. So first is to develop understanding between you and yourself. Second is between you and your environment, that's human environment and ecological environment. So the target is understanding. And the method that we use to achieve this target, our instrument, is deep listening. But in order to develop deep listening, we need to have some qualities, some psychological qualities, such as mindfulness and compassion. With them, deep listening will be possible. Then what's the problem here? What's the issue we are trying to solve? Of course, whenever there is problem, there is always misunderstanding, misperception. And that misperception and misunderstanding, they come from not listening enough or maybe not listening at all. So we need to listen. We have only one mouth, two ears, two eyes. So we have to speak less than we listen. We have to listen more, and we have to observe more with our eyes and with our ears. And this is the biological nature, because the world is giving us information, is telling us the reality all the time. We just need to develop some humbleness, be humble, and then to listen. But sometimes we become full of ourselves. We call it self-centered. With that self-centeredness, we speak more than we listen. We speak more than we observe. And the end result is quite predictable. Less understanding. So this behavior is called self-centered behavior. Self-centered. Compassion is about recognizing that other people out there exist, that they matter, okay, as equally as us. This is the basis of harmonious understanding, harmonious working, peaceful working environment, and peaceful family life, a peaceful society, a peaceful nation, a peaceful world. So this is the introduction of what we are going to do today. Today, English Bhasha, Myanmar Bhasha, na myo ne pyo ba me. Nan cha tha pi tat de le ba de khan cha lo. Session 9 ho English lo Myanmar lo pyo ba me. ဒီ နေ့ ခေါင်းစည်းက သတိပဋ္ဌာန် ဖြင့် မိမိ နဲ့ မိမိ ပါဝင်ခြင်းကို 4 နဲ့ စွာ 나ဆွင့်ခြင်း စီဝိုင်း လုပ်ငန်းရှင် တွေ တွေးတဲ့ ပုံစံ မျိုး နဲ့ တွေးရင် ဒီ နေ့ ရည်မှန်းချက်က ဘာလို့ ရည်မှန်းချက်က နားလည်မှု တိဆောက်ရေးပဲ ပရမဆုံး ဒီ နားလည်မှုက မိမိ နဲ့ မိမိ ရောက်တယ်မလားတယောက်တည်းလေဒီတည်းမှာလေနားလည်မှုဆိုတော့ ကိုယ့်ရဲ့အတွေးနဲ့ကိုယ့်ရဲ့ခံစားချက်ဒီနှစ်ခုအချင်းချင်းနားလည်မှုမရှိဘူးနားလည်မှုရှိအောင်မြတ်စွာဘုရားကနီးအမျိုးမျိုးဟောထားတယ်ခန္ဓာ၅ပါးရှိတော်နေကြည်ပါယုံနဲ့၅ပါးရှိတော်နေကြည်ဒါတရားစကားပြောတာဟုတ်တယ်အလုံးသိထားတဲ့တရားစကားပြောတာဒီဟာကိုအပ္လိုင်းလုပ်တဲ့ပုံစံမျိုးနဲ့ပြောမယ်ဆိုရင်မိမိကိုယ်ကိုနဲ့ ကိုယ့်ကိုပြန်ပြီးတော့နားလည်ဖို့အတွက်လိုအပ်ပါတယ်ကိုယ့်ကိုပြန်ပြီးတော့နားလည်မှာဘေးအလူကိုကနားလည်နေပတ်ဝန်းကျင်တဘာဝပတ်ဝန်းကျင်ကိုလည်းနားလည်နေတဘာဝပတ်ဝန်းကျင်နားမလည်ရင်ဘုန်းကြီးတပါးရှိတယ်သူ့ကြောင်းနဲ့လမ်းပေါ်နော်လက်ဒီဒီကားလမ်းကြားထဲမှာ တိပ္ပိအကြီးတည်းရှိအဲ့ဒါဖမုံမဲ့တော်ကြီးရွာမဲ့တော်ကြီးမွေးတယ်ဗျဒီတိပ္ပိနေရှင်းနေလို့ကားလောင်းကြီးကငါမမြင်နိုင်ဘူးအဲ့ဒါနဲ့နှစ်ပေါင်း50 60 80 70 80တိပ္ပိအပင်ပေါင်း14 15ပဲသူ့ကိုအနောက်ချက်ပေးတယ်သူကြည့်နေအနောက်ချက်ပေးတယ်ဆိုပြီးတော့ခုတ်တယ် ပဝင်းချင်းကိုနားမလဲဘာဖြစ်လဲဆိုတော့ပဝင်းချင်ကပြောရတာနားမထောင်ဘူးဟုတ်တယ်မလားဖုံမုံကပေးဖုံမုံကားသွားတဲ့ခါမှာဖုံမုံနေဖြစ်တယ်ဖြစ်တယ်ဖုံမုံနေထားတယ်အဲ့ဖုံထားတဲ့ဟာဘာချောင်းထားတာလို့မြက်တွေမရှိလို့တစ်ပင်တွေမရှိလို့နားပြီးတော့မြေးကစိုးစွစွမဖြစ်လို့ဒါကြောင့်ဖြစ်ပါတယ်ဆိုပြီးတော့အဲ့ဒီ message တွေ အဲ့ဒီ message ကိုကွာဖတ်လို့မနားမလဲဘာဖြစ်လို့ဆိုနားမထောင်တယ်တဘာဝတရားကပစက်တစ်ပောက်ပဲပေးတာနားနှစ်ဖက်မျက်လုံးနှစ်ဖက်နားနှစ်ဖက်ဆိုတာကပြောတာထက်ပို့ပြီးတော့နားထောင်ပါမျက်လုံးနှစ်ဖက်ကပြောတာထက်ပို့ပြီးတော့ကြည့်ရှုလေ့လာပါ တရားရအောင်တရားထိုင်တဲ့အခါမှာဒီတိုင်းထိုင်ပြီးတော့စကားပြောတော့မဟုတ်ဟုတ်တယ်မလားထိုင်ပြီးတော့ဘာလုပ်တာတော့မျက်လုံးနဲ့မြင်တဲ့ဟာကိုပြန်ပြီးတော့ဘာပြောနေတာတော့ဆိုပြီးတော့ကြည့်တနည်းအားဖြင့်ပြောမယ်ဆိုရင်နားထောင်တယ်နားစွင့်တယ်အဲ့ဒါစိတ်ထဲမှာတတိဆိုတဲ့ mindfulness ကရုဏာဆိုတဲ့ဒီပြမစိုးတရားဒါတွေရှိမှဒုက္ခနားထောင်နိုင်တယ်မဟုတ်ရင်မြင်တော့မြင်မယ်မြင်တယ်မျက်လုံးနဲ့မြင်တယ်ဉာဏ်နဲ့မမြင်ဟုတ်နားနဲ့ကြားတော့ကြားတယ်ဉာဏ်နဲ့မကြားဘူးပညာနဲ့မကြားဘူးမကြားတဲ့ခံကြတော့နားလည်းမမဖြစ်ဘူးကိုယ့်ကိုယ်တော့မှကိုပြန်ပြီးတော့နားမလည်ဘူးဆိုရင်ဘေးရလူနဲ့နားလိုက်ဖို့မရှိဒါကြောင့်ဒီနေ့ဘုန်းတို့ရေချက်ကတော့နားလိုက်မှုဒီစားပြီးနားလိုက်မှုကိုပညာလို့ဒီအေးပါဠိလိုညာနာဆိုတဲ့ညာလို့လည်းခေါ်တယ်ပညာလို့လည်းခေါ်တယ်အမြင့်ဆုံးကြတော့မက်တရားဖို့တရားအဲ့လိုခေါ်ပါတယ်နားလိုက်မှုတိစ္ဆာတရားနားလိုက်တော့မက်တရားဖို့တရားနိဗ္ဗာန်တရားအဲ့လိုနားလည်းမူတည်ဆောက်နားလည်းမူတည်ဆောက်ဖို့အတွက်ဆိုတခါဟိုစီးပွားလုပ်ငန်းရှင်တွေစီးပွားပညာရှင်တွေနဲ့လုံသတ်မယ်ဆိုရင်ဘာအသုံးပြုမှာတော့ဘာအသုံးပြုဘယ်လိုကိရိယာဘယ်လိုဘာအသုံးပြုပြီးတော့အဲ့ဒီပန်းတော်ရအောင်သွားမှာတော့ဒီနေ့နားထောင်တော့အသုံးပြုပြီးတော့နားလည်းရအောင်တော့အတိညာများတာကိုနားလည်းမှုများတော့မြန်မာလိုတခါတခါဗဟုသုတလို့ခေါ်တယ်ဗဟုသုတများတယ်သုတဆိုတာကနားထောင်တာဗဟုဆိုတာညားတာမြန်မာစကားဖြစ်နေပါဠိအနေလာတယ်လေဟိုသူ့ရဲ့ဇင်းမြစ်ကမင်္ဂလာတို့ထပ်မှလည်းပါတယ်ဘာဟုတ်တစ္ဆင်စသိပ္ပင်စဝိနယောစသုတ္တခိတောအဲ့ဒီကာထာတစ်ခုလုံးကသူက education အကြောင်းပြောတာပညာရေးအကြောင်းပြောတာနားထောင်ပဲအတန်းထဲမှာကြောင်လာတွေပထမဆုံးနားထောင်ဖို့လေ့ကျင့်များများနားထောင်ပြီးမှပြောတဲ့အကျင့်လေ့ကျင့်ရေးတဲ့အကျင့်လေ့ကျင့် presentation တွေလုပ်တဲ့အကျင့်လုပ်တယ်ဓမ္မသဝနံဓမ္မတာခေဆိုသဝနံဆိုတာကသုတဆိုတဲ့စကားလုံးနဲ့တူတူပဲနားထောင်တာပြီးတော့မှတာကိစ္စဆွေးနွေးတာအနားထောင်တာနားထောင်တတ်တဲ့ပုဂ္ဂိုလ်နားထောင်တတ်ပြီအဲ့ဒီပုဂ္ဂိုလ်ကြတော့သုတဝါတဲ့သုတဝါအရိယသာဟုသုတဝါဆိုတဲ့စကားလုံးကပိဋကတ်တော်ထဲမှာဆိုရင်ဘာပြောဘုသူ့ပြောတာလဲသောတာပန်ကိုပြောတာသောတာပန်ပုဂ္ဂိုလ်ကိုပြောတာသုတဝါသုတဝါအရိယသာဟုကိုသာသံဘေးသံလေးနဲ့ပြောမယ်ဆိုဒါကြောင့်နားထောင်ဖို့အတွက်ရည်ကြည်ရတယ်။ဒီတရားစကားနဲ့ပြောမယ်ဆိုရင်ဒီခန္ဓာကိုယ်ထဲမှာရှိတဲ့ mind and body ရုပ်နဲ့ရုပ်ခန္ဓာကိုယ်နဲ့စိတ်နဲ့သူကသူ့ရဲ့တဘာဝကိုသူအမြဲတမ်းပြောနေတာ။ဒါမှကိုယ်ကနားထောင်နိုင်တဲ့ပစ္စည်းကိရိယာတွေတစ်စားတွေမရှိဘူး။အဲပစ္စည်းကိရိယာတစ်စားကဘာလို့သတိပဋ္ဌာန်နဲ့ပြမစုတရားဒါတွေပေါ့တဖက်ကနေလှည့်ပြောမယ်ဆိုရင်ပေါ်ရဖက်ခရလို့ပြောနိုင်တယ်ဒါပေမဲ့အဲ့ဒါတည်းကနည်းနည်းညောင်းသွားပြီတခက်အချင်းပေးပြီးတော့လေးလာနိုင်တဲ့ပုဂ္ဂိုလ်တွေအတွက်ကတော့အဲ့လိုပြောတာဟုတ်ပါတယ်အခြေခံနေနဲ့ဆိုရင်ဘာလို့ရတော့ဆိုသတိရေဂယုဏရေဒီနေ့ဒါပြောမယ်ဒါကိုအသုံးဖြူပြီးတော့သစ္စာလေးပါးစကားနဲ့ပြောရင်တော့တတိနဲ့ကယုဏဒါကိုမက္ခသစ္စာအနေနဲ့အသုံးပြုပါတယ်။နားလည်မှုကိုဒီနေ့ဒီအင်းရလိတ်ဟိုတယ်မှာ TKS ဟိုတယ်ကုမ္ပဏီနဲ့ပြီးတော့ကြီးမှုချင်းပါတယ်တရားပွဲမှာဘုန်းတော်နားလည်မှုကိုနိရောဓသစ္စာအနေနဲ့ထပ်ကပ်ထားရပေါ့နိဗ္ဗာန်ထိနိရောဓသစ္စာတော့မဟုတ်သေးပါဘူး။ဒါမဲ့ထပ်ကပ်ပြောတာရွေးချက်မှန်တယ်ဘန်းတယ်ပြော တော့ဘာကိုဖြည့်ရှင်းဖို့လုပ်တာလဲဖြည့်ရှင်းဖို့ကနားလည်မှုလွဲတာတွေတယောက်နဲ့တယောက်နားမလဲတာတွေနားမလဲလို့ဖြစ်ပေါ်လာတဲ့နောက်ခဏလိုက်လာတဲ့စိတ်ဒုက္ခတူးချင်းနေတဲ့စိတ်ဒုက္ခကုမ္ပဏီတစ်ခုချင်းနေတဲ့ဖြစ်တဲ့ဒုက္ခမိသားစုတစ်ခုနေတဲ့ဖြစ်တဲ့ဒုက္ခအဲ့ဒီဒုက္ခတွေဖြည့်ရှင်းဖို့အဲ့ဒီဒုက္ခကိုတော့ဒုက္ခသစ္စာလို့ခေါ်တယ်နားမလဲတာအဲ့ဒါကြတော့နားမလဲတာနားလည်းမလွဲတာအဲ့ဒါဆိုသမှုရိယသစ္စာခေါ်တာဒါကတော့သစ္စာ၄ပါးနဲ့ဖွဲ့ပြတာပေါ့နော်ဟိုအခုမိတ်ဆက်စကားပြောတာဒီနေ့သင်မယ်ဒီနေ့ပြောပြမယ်အဲနောက်ပိုင်းကျတော့ဒီလိုအမ်စာရစကားလုံးနေသိမသုံးတော့ apply ပြောတဲ့အခါမှာသိမသုံးတော့ဒီမနေ့ပိုင်းမှာစာအခြေခံရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီနေ့ဘာပြောမယ်ဘာလုပ်မယ်ဆိုတာသိထားအောင်လို့Why do we need to listen? Because understanding comes from listening.You can see when someone is agitated, he can't listen. When someone is in fear, he can't listen. His mind automatically rejects it. So rejection is what we call in computer, it's a default position. It doesn't matter what information comes in, what information in front of his eyes.He just cannot see them. He just cannot see through and get something out of it. He lives in fear. He lives in fear. As a human being, we all have insecure feeling. Why insecure feeling? Because in the world, we have to fend for ourselves.We have to look after ourselves. Look at the animal kingdom, the prey and the predator. Okay. Like tigers and lions, hyena, and so forth. The predator animals.They need prey. They can only survive if they can eat someone else. So someone has to give up their life in order for those predator animals to survive. Isn't that very cruel? Yes, it is. In the same way, in the human kingdom, in the human world,There are people who take advantage of the others. Who take advantage of the weak and the disadvantaged. The weak and the feeble. So there is inequality. And this creates a lot of fear among us. A lot of fear.We may not, you know, get connected to this fear. Sometimes, okay, we try to build confidence ourselves by studying hard, by going for achievements in the school, at the university level, and then in the professional level. But deep down in our heart, we have fear. So fear drives...Our effort, we are fear-driven. When a deer is running for its life, and a tiger is chasing. This is a situation of life and death. What Charles Darwin says, survival instinct. That survival instinct kicks in. And the deer cannot care for its flock anymore. In a relaxed situation, the deer, they look after each other. But in that life and death situation, when the survival instinct rules your decision, you just care for your survival. So you run and run. You don't have consideration for the other deers. No time for that. Sometime the baby deer gets snatched by a tiger, by a predator. Sometimes the mother itself. So this is the situation in the world. Look at countries, you know, strong countries, they get more privilege than the weaker ones. In the same way, people in high position, they have more opportunities than those below them. This is the situation. This is the reality. In this situation, it's very easy to get carried away by the life and death mode. That's the survival instinct mode. Sometimes, people in the same situation, the same rank, in the same team, maybe doing slightly different work, sometimes you feel frightened of the other person. If the other person is doing well, now you feel kind of frightened. Maybe this person, okay, will get a promotion and I will get left out. You can see fear. So we have to listen to this fear, what fear is telling us. This fear is just a message. It's just a message. Sometime it may be the system that we have within us, the subconscious system. The situation is not that bad. After all, it's not that bad. But it's out of habit that we react and react and react. That we think the whole world is going to collapse. As if the whole world is going to collapse. We become frightened, we live in fear, we become less secure. And fear determines the pattern of our reaction. How you react to your colleagues, how you react to your family members, how you react to your society. So first what we have to do is to read the message that fear sends us. Okay, we have to read that message. To read this, we need a quality called mindfulness, non-judgmental mindfulness. Why non-judgmental? Because under stress, the mind is very judgmental, is judging all the time. This is good, this is bad. Is producing a lot of opinions. And those opinions, some of them may be wrong, some of them may be right. But in order to know, we have to analyze our own thoughts. First, we have to listen and to analyze our own thoughts non-judgmentally, meaning without bias, without prejudice. Without prejudice. This is a 2,600 years old wisdom coming from India, the land of the Buddha, the land of many sayings and sages, you know. But meditation is the heart of nearly every religion in India, except materialism. Even during the Buddha, you have materialism. More than 2,500 years before Karl Marx. Maybe those people didn't meditate. I don't know. But so far what I know, Jainism, Hinduism, the Ajivakas, they all have wonderful, wonderful meditation systems. And Buddhism is one of the Indian spiritual traditions. This mindfulness today has traveled to the West. You can see here mindfulness and a big plan for finding peace and frantic world, written by two people, Mark Williams, a professor of psychology at Oxford University, where I come from, where I have been based for the last 19 years, and Danny Penman, a journalist. You can see mindfulness, meditation, and mind fitness. Not just physical fitness, but mind fitness. Okay? Written by psychologists with PhD in psychology. They study meditation, mindfulness, and they make use of that in their research. So the first thing I want to tell you, an important concept, is called non-judgmental awareness. In Pali, in Sanskrit, is called sati, mindfulness, awareness. This awareness should be trained in a way that it becomes objective. Like we analyze any system, we analyze them objectively with a bias. And this is called non-judgmental mindfulness. So, when you look at, for example, if you observe the sensation in your body, if you find your body is exhausted, there is tiredness. Just observe, okay, this is tiredness, this is exhaustion, this is tired body, the muscles are tense, only this much. Not to go and judge, this is bad, this is good, not to go that. You know, that route. But just to get the information, just to collect the information. If exhaustion is about feeling weak, is about feeling exhausted, then just feel that exhaustion without saying that this exhaustion is bad. This is very important, because an opinion that this is bad is just one thing. Then the body which is exhausted is just another. The exhausted body, this is reality. The opinion may be true or false. It may be right, it may be wrong. So don't rush to offer opinions. Just look at the data. What the body, what your body is trying to tell you. Another thing, very important, when you have your lunch today, eat slowly. And for the first 10 minutes, for the first 10 minutes, don't talk. And for each bite, okay, chew about 20 to 25 times. Better about 25 times. When you chew that, your tongue is going to tell you something. Try to listen to that. Your tongue is going to tell you something. And your mind, meaning your habit, they are also going to tell you something. Sometimes you get bored with certain food. I really, really like Indian food, Sri Lankan food, Nepalese food, South Indian food. I like it. But my mother, when I took her to India, she couldn't eat any of it. You see, she was looking at me and she was so amazed that you know, I was enjoying my Indian food, my Indian meal. She didn't eat for 5 days. 5 days. She was not used to it. Here, don't form any opinion. Just listen to the fact. Okay? Fact and opinion, they are different. Sometimes opinion, they become fiction. Yes, sometimes. If you observe and listen carefully, your opinion matters. But sometimes, it's just emotional reaction. Simply just emotional reaction. It's just a habit. Then, when you eat something, after a few bites, then the mind will start rejecting something. The Burmese, the Indian, the Thai, the Chinese, especially the Asian, we have many dishes on the table. So if you get bored with one dish, you move to the next. And you get bored with the second one, and you move to the third. When you get round to all the dishes, you are full. You don't listen to what your mind is trying to tell you, what your tongue is trying to tell you. Rejection. There's a lot of rejection. There's a lot of prejudice. You know, in the way our subconscious mind is treating the dishes. We like certain things more than the other. You may say, what's wrong? What's wrong is that you are going after the taste. You are not going after the vitamins. Your body doesn't require taste. Your body requires vitamins. You have to look at the dishes. Which one gives me vitamin C? Which one ions? Which one vitamin D? Which one protein? You have to look at them that way. Now you don't look at them that way. Which way you look at them? You just go after the taste. Because you're not listening to your taste. It's complaining like a baby. Like a baby. I want this, I want that. It's like a baby. You see? When a baby is complaining, when a baby is asking for attention, what does the mother do? The mother give attention to the baby. But does the mother give everything the baby asks for? No. Some of the things that the baby asks for, crying for, is very dangerous for the baby itself. So the mother with compassion listens to the baby. What's wrong? If the baby feels very agitated inside, or if the baby feels lonely, and the mother will just pick up the baby, give it a hug, love, warmth, and then the baby feels good and reassured. the mother listening to the baby. This is the example, a very good example. In one of the suttas, there was a Mata yatha niyam buddhaṃ. Mata yatha niyam buddhaṃ. Buddha-mata, this is Indian word, mother. Buddhaṃ, Buddha. Sanskrit, putra. This is son or children. Just as the mother listens to the child, just as the mother listens to the child, we need to listen to all the suffering within us. All the pleasant feeling, all the unpleasant feeling inside us. And then we try to connect with the people outside us. We try to listen to them. Then we have a good connection. So the baby and the mother, there's a good connection. The baby doesn't know how to talk. The baby doesn't know how to reason out. The baby doesn't have any logic. Okay? But the baby has a way to communicate with the mother. And the mother has a way to listen to that. And to listen to that very deeply. So this is what we're going to practice this morning. Non-judgmental mindfulness. When you breathe in, just breathe in and out, in and out. Don't judge that my breathing is shallow, my breathing is good, not good. No need to judge like that. Just observe and, you know the fact. Breathing in, breathing out. If the body is tired, also the body is tired. Don't fight with the breathing, don't fight with the tired body. No fight. And no flight. As Charles Darwin said, fight or flight. The survival instinct. Okay? We don't need to go, we don't need to use survival instinct here, because it's not a matter of life and death. It's a normal, perfectly normal situation. Flight means you run away. You don't listen. So don't run away from your body. Don't run away from your emotion. Don't run away from your perception. Running away from them is one extreme. Indulging in them or fighting with them is another. Two extremes. So we have to avoid two extremes and follow the middle path. Listen and listen with compassion. But compassion is something I'm going to be talking in the afternoon. This morning, I'm talking about non-judgmental awareness. So just to note what is happening. But one thing at a time. Note just one thing at a time. Many things coming in. Many messages coming in into the system. But read only one message at a time. Only one at a time. This is the principle of meditation. When you're breathing, observe your breathing. When you feel discomfort in your body, now your body is trying to tell you something. Pay attention to that. Total attention to that. And listen to that discomfort. Don't run away from that. And don't fight with that discomfort. This is the explanation of the concept and instruction for this morning. Nāle pūtve nāsuyan sagalawa nalaumpe nāsuyan nāne nāle pūtta tīnikū. Nāle rākā tīneye jīmāncha pāntai nāsuyan nāga tīne atomjūre pisi atomjūre pisi kīre instrument. Dini adhoṁ yūrā, resources lo kōrē, ayyēm yīt. Dini lūdāy adhoṁ yūrā, ayyēm yīt kā, tati dhyā achi khande, nāsuyn mo. Tati dhyā shīmā, nāsuyn nē nā. Tati mo mūī bāpṣitāo, kōshē mā achi kūyī kua, mamiyam mūrā. มันมีมูสระกับมันจ้าราเลยเพียวนะตัดดีมูมูคูมันมีเนี่ยตัดดีมูมูลุเบียลุเบียร่ามันจ้าวตัดดีมูมูตัดดีมูมูกูอยากขานาวเลยอ่ะเพียวจานี่แหละมันเดียวมันจ้าวมันจ้าวตัดดีสุระที่เนี่ยพาเพียวราดูเปิดตัดดีอุเพียวราดูอาการอโศกมวยผ่านเนี่ยตัดดีกว่าแต่อาการเนี่ยมันมาการมือผมรู้ว่าอเชลล์ที่มายาดีเป็นเนี่ยกว่าเชื่อชินทวายผ่านอเชลล์ไม่ยาเป็นเนี่ยวายผ่านเนี่ยขนาดเราเปลี่ยวระผ่านเนี่ยจูงส่วนยูเปลี่ยวรูปเช่นเนี่ยกะลีเปลี่ยวรูปเช่นมาลีเนี่ยที่แท้มาอติปัญญาเนี่ยมาป่าวเชลเลมันไม่ใช่เชลเลมันไม่ใช่แฟกไม่ใช่น้าท้องมาน้าท้องน้าซึ่งขณะนั้นก็เจอกันรู้น้าซึ่งน่ะอแมนดี้เอาน้าซึ่งบีร์อแมนดี้เอาน้าเล่ตัวอะไรปกุน้าซึ่งบีร์น้าเล่ตัวอะไรปกุตุตาวาอริยตาวตุตาวาน้าท้องพี่เด็กปกูเรตุดาวาสุเรปาลิสกาเมียมาลุนีนะสุน้าสุนตัดเด็กปกูเอ็ดีน้าสุนตัดเด็กสุเรสกลงกูเมียมาลุเทคนิคเธอเทมันเนี่ยต้องอยู่ฐานเลยตีอารอทำมาบิดกะต้องมุ่งทำตุดาวาสุระร้องไห้เนี่ยยามพิจารณ์ตัวราบันปกูกูพิจารณ์แต่คู่จารอกูว่าน้ำมันเท่าน้ำมันส่วนตัดเดียวเลยทำไมสายป่านนี้ยังเสร็จชาก็สายนี่เดินเนี่ยยังเสร็จเดินไม่ใช่เนี่ยที่ข้างหน้ากูว่ามันเดินที่ซ้ายก็ไม่ใช่เนี่ยที่ข้างหน้ากูมันเดินซ้ายเราหมาตัวเปล่าไปแข่งงานไหนชาวไหนคนไหนชิ้นไหนเอ็มยาสงเซไหนจะเราไปแข่งไปขัดท่าซ้ายจ้ะไม่ที่ซ้ายเนี่ยเนี่ยมาดูมิวดิชเห็นประการนี้ง่ายเลยเห็นประการง่ายตะคู่ซ้าไล่แกยิ้มวิ่งไปใส่ได้ป่อไล่หรือว่าปลาลูกเราน่าจะประการตอนไหนดูยาได้ประการดูยาได้ประการไหนเจ๊เสียพามเสียตอนยิ้มวิ่งรอได้ยาได้ประการไหนเอ็ประการเห็นประการดีพี่ตัวส่งไว้ไปพี่ตัวเราชาก้าโจจเนี่ยน้ำไม่สุ่นเด็ดกูชาบเจอแล้วน้ำไม่สุ่นเด็ดเราเสกพาลูกทางตัวรู้ใจลูกเดี๋ยวนี้ยิ้มไปพระมาเห็นเด็กคนกูยิ้มไปรู้ดูอะไรเขาตัวยิ้มไปรู้ยิ้มไปรู้ยิ้มไปรู้ยิ้มไปรู้ตัวอะไรไอ้ยิ้มไปเดี๋ยวสุดท้ายแล้วเมสเซจจะคู่ไปเช่นเลยเด็กคู่ไอ้เช่นเลยกูไม่คิดเด็กน้ำมาเท่าเดิมยิ้มไปอะไรไม่จีเดิมถ้าจะเห็นประการที่ส่งไล่ไปรอนไหนประตูไหนใครหนาตรงสุดสะอาดกูเก้าเงาหมู่หมู่มาคันซาแต่ได้ชาค่ะไหนใครเห็นที่ส่งไหนใครเห็นที่อันยายกูเช็คใครเช็คที่นี่ยามาพวกมันว่าอย่างนั้นเราคนไล่ไปแล้วชายอย่างนั้นเราไล่ไปแล้วเช่นมันจะเก็บเชี่ยมาหากอาหารเอาจีบอยู่เช่นไปเห็นอะไรวิตามินซีไปเลยไปเห็นอะไรเพียงยูริกาวอ่ะวิตามินดีไปเลยไปเห็นอะไรเพียงสารธาตุไอเอ็นธาตุไปเลยไปเห็นอะไรโปรตีนก็ไปเลยไปสาธารณูไอ้ดิลูขณะหูเย่ลูกอาเชกูจีบีโดจำมาเอ็ดเลยสาธวังจำมาเอ็ดเลยเช่นไหมจำมาเอ็ดเลยสาธวังคู่จันทร์เอ็นลูกมหุบปาลีสกลงตะลงนั่งลงยุดได้แต่พอมองดีกูอินดีเสียอะไรดีนี่ได้สงสารขันนี้ยุดได้ยาวะเทวะอิมัตตากายัตตาทิฏฐิยายาปนายาวิเหงตุปรัตติยาทิฏฐิเนาะวิเหงตุปรัตติยาจำมาที่ ทิฏฐิยายังติขณะโพจัมมาโพคายเนโพตัมมาโพโหပြောတာအဲ့တော့ဗီတာမင်တွေကြည့်ရအောင်จัมมาရွှေတော့နဲ့ကြည့်ရအောင်จัมมาရွှေတော့နဲ့မကြည့်ဘူးဒီဟင်းကတော့မနေ့ကစားပြီးမစားရင်တော့စားရင်ဟင်းတမယ်ရဲ့ကိုနေ့ရက်စားရင်သူများထင်သေးမှာပေါ့ဟုတ်တယ်မလားအထင်သေးတာမသေးတာအဲ့ဒါရှောက်လို့ရောခန္ဓာကိုလိုအပ်ချက်နဲ့ဘာမှမဆိုင်တော့ဆိုင်သေးလားမဆိုင်တော့ဘူးအဲ့ဘာဖြစ်တာတော့ဟိုညီငွေတဲ့စိတ်ကပြောတာကိုကနားမထောင်မိလို့ညီငွေတဲ့စိတ်ကသူကကလေးလေကလေးကကလေးကငိုရင်အမေကနားမထောင်ရအောင်လားနားထောင်ရအောင်ပေါ့နားမထောင်ရင်ကလေးကစိတ်အားငယ်ပြီးတော့စိတ်အားငယ်တတ်တဲ့ကလေးဖြစ်သွားတယ်အမေကနားထောင်ရတယ်ဒါပေမဲ့ငိုတဲ့ကလေးတောင်းတိုင်းအမေကပေးလာဆိုတော့ပေးလို့ပဲရမှာတော့တချို့ဟာတည်းအန္တရာယ်ရှိတယ်ကျွေးတာလည်းပဲဗီတာမင်တွေကြည့်ပြီးတော့ကျွေးရတယ်ဘယ်ဟာတော့ဖြင့်အုံနောက်ဖုံချိုးဖို့အတွက်ကောင်းတယ်ဘယ်ဟာတော့ဖြင့်စပင်အတွက်ကောင်းတယ်ပဲဟာတော့ဖြင့်အသားရည်အတွက်ကောင်းတယ်ပဲဟာတော့ဖြင့်ဒီကြောက်ခတ်တွေအတွက်ကောင်းတယ်ဗီတာမင်တွေကြည့်ပြမြတ်စွာဘုရားကထိတိယယာပနာယဒီခန္ဓာကိုကျန်းမာဖို့အတွက်ဝိဟိန္ဒူပရန္တိယကျန်းမာရင်မကောင်းဘူးဆိုရင်ဗီတာမင်မပြည့်စုံဘူးဆိုရင်ခန္ဓာကိုဒုက္ခရောက်တယ်ဝိဟိန္ဒုဝိဟိန္ဒဒါကြောင့်ဆရာတော်ကြီးတပည့်ရေးထားတာ True education begins with wise consumption တကယ်ပညာရေးဘယ်နေစတာလဲဆိုတော့အဘောစာအစာတောက်အနေထိုင်စာဝတ်နေဒါကိုကောင်းကောင်းမွန်မွန်အသုံးပြုတတ်တာဒီကနေစတယ်ဒါကြောင့်မြတ်စွာဘုရားကဘုဖိုးကြီးနေတည်လိုက်ရှင်နေမဲတာနာပေါင်းနဲ့ဝင်လာပြီပညာရေး education နဲ့ဝင်လာပြီဆိုရင်ပထမဆုံးဖတ်သိမ့်ပေးတယ်ဆိုစားတဲ့အခါမှာအတိညာနဲ့စားတတ်အောင်အတိညာအတွက်စားနိုင်အောင်စားတတ်အောင်အဲ့ဒါလေးသိမ့်ပေးတယ်အဲ့ဒါကိုပိဋကပါဒပစ္စဝေခဏလို့ခေါ်တယ်ဘုမတရားနှစ်ပုဒ်သုံးပုဒ်ခေါ်ရတာရှိပါတယ်ဒီကြောင့်ဒီနေ့စကားကြုံလို့ပြန်ပြီးတော့ပြောတာဒီနေ့ထမင်းစားရင်နေ့လေစားထမင်းစားရင် illusion ကြီး GKS ကနေ့လေစားလေကျွေးမွေးပါလိမ့်မယ်နေ့စားစားတဲ့အခါမှာပရမဆုံး10မိနစ်ကိုဖြည်းဖြည်းပဲစားစကားမပြောနဲ့ဘေးကလူနဲ့စကားမပြောဘေးကလူလည်းပဲပါလို့စကားမပြောထမင်းစားတဲ့အခါမှာလည်းပဲတရားကျင့်ပြီးသားဖြစ်နော်ဝါတဲ့ခါမှာဒီထမင်းလုံးတစ်လုံးကိုအချိန်20 25ချိန်ကောင်းတာတော့25ချိန်ဝါပါကောင်းကောင်းဝါနေဆိုရင်အဲ့ထက်မှ inside တွေထွက်တယ်အစာခြေချက်တဲ့နေရာမှာအထောက်အကူဖြစ်တယ်အစာရင်ကဖိတ်လို့မလုပ်ရတော့ပါဆက်ကရေခိုးတာတော့ပါဆက်ကအချောင်းမခိုးလို့ပါဆက်ကအချောင်းခိုးပြီးတော့သူ့အလုပ်ကိုမလုပ်ဘူးဒီ anxiety တွေတောကတွေများနေစိတ်ဖိစီးမှုတွေများနေတာဓမင်းစားရမှာနှလုံးတော့လို့ဒီလုံးကိုနှစ်ချက်သုံးချက်လောက်ပဲ၄၅ချက်လောက်ပဲဝါပြီးတော့အာမျိုးလိုက်တယ်ဆိုရင်အစာအိမ်ကပို့လို့လောက်ရတယ်အဲ့ဒီမှာဘာပြောနေတုံးဆိုတော့တောကကြောင့် anxiety ကြောင့်သိပ်မစားနိုင်တာသိပ်မဝါနိုင်တာအဲ့တောကဆို anxiety ကိုတတိလေးနဲ့နားထောင်တယ်နားဆိုအဲ့လိုလောက်တာကိုပဲတရားမှတ်တဲ့ခါမှာဘာပြောတာတော့တွေးတယ်ဆိုရင်တွေးတယ်မှတ်တယ်မှတ်ပါတဲ့စိုးရိမ်တယ်ဆိုရင်စိုးရိမ်တယ်မှတ်ပါစိတ်ဖိစီးမှုဖြစ်တယ်ဆိုရင်စိတ်ဖိမှုဖိစီးရဲ့မှတ်ပါတဲ့ဒါကိုနားဆွင့်တယ်လို့ခေါ်တယ်တဘာဝတရားကိုနားဆွင့်တယ်လို့ခေါ်တယ်ခမင်းစားတဲ့ခါမှာဝါတဲ့ခါမှာအထီးတွေ့လေးတွေရှိလားအဲ့ထီးတွေ့လေးတွေလည်းပဲခဏလိုက်ပြီးတော့ပြီအချက်တန်းအချက်တန်းလိုက်ကြည့်နေဖို့မလိုပါဘူးဒီနေ့အတွက်လေဒီနေ့အတွက်လိုက်ကြည့်လို့မလိုဘူးနေ့စဉ်ဘဝမှာတစ်ချက်လောက်ကြည့်ရင်ဒါမနေဘူ စိတ်ကဒီဟင်းကိုညီငွေနေပြီနောက်ဟင်းတစ်ခွက်ကိုသွားခိုင်းနေပြီအဲ့ဒါလေးတိလိုက်ရင်ကိုယ့်ရဲ့အကျင့်ကိုကိုယ်အများကြီးသိပါတယ်တခါကြီးတကမကြီးဖုံဖုံတခုဟိုကြောညာဝင်ခြင်းတယ်ကြောညာတိလို့နားထောင်တိုင်းနားဆွင့်တိုင်းလေဟင်းဖို့အတွက်နဲ့ပိုက်ဆံအများကြီးမကုန်တော့ပိုက်ဆံအများကြီးမကုန်တော့နောက်ပြီးတော့ဟင်းဝယ်တဲ့အခါမှာလည်းပဲဓာတ်ကဗာဗီတာမင်အတွက်လိုအပ်တယ်ခန္ဓာကိုယ်တို့လိုအပ်တယ်အသက်လည်းရှိမယ်ဒီထက်လည်းပို့ပြီးတော့ချောမယ်အသားရည်လေးတွေလေဒီထက်အများကြီးပို့ချောမယ်ဘာမှလိမ့်ရမလို့ဒါတော့ကြောညာဝင်တာပြီအဲ့တော့နားထောင်ဖို့နားထောင်တတ်ဖို့ဆိုတာလေဒါလေနောက်တစ်ခါတစ်ခါကျတော့ကိုရှေ့မှာချထားတဲ့ပစ္စည်းလေကိုရှာကကြိုက်တယ်ဟာမဟုတ်ဘူးခန္ဓာကိုယ်ကလိုအပ်တဲ့ဟာတော့ဟုတ်တယ်ခန္ဓာကိုယ်အရင်လိုအပ်တယ်ဒီဒါမှရှာကကြိုက်တယ်ဟာမဟုတ်ဝီရောဒီဖြစ်မနေဘူးလား contradiction ဖြစ်ဖြစ်တယ်ကိုခန္ဓာထဲမှာယံဖြစ်ခန္ဓာကိုယ်ကတရားတောင်းတယ်ပစ္စကငင်းပယ်တယ် reject လုပ်တယ်ကွန်ပျူတာရိုက်တယ်လို့ပေါ့တစ်ဖက်ကရိုက်လိုက်တစ်ဖက်ကသွားနှိပ်တာဟိုဟိုဖြတ်တဲ့ဟာ delete ဖြစ်တဲ့ဟာသွားပြီးတော့နှိပ်လိုက်ဆိုပြီးရေးလိုက်ဖြတ်လိုက်ရေးလိုက်ဖြတ်လိုက်အဲ့ဒီလိုပဲဘဝမှာလေအသက်20 30 40 50အဲ့တော့ရောက်လာတော့မှဘဝမှာတခြားမပြောနဲ့ထမင်းစားတော့မှရေးလိုက်ဖြတ်လိုက်ရေးလိုက်ဖြတ်လိုက်ရေးတုံဖတ်တုံဖြတ်တုံပင်အံ့တုံဆိုတာလေဘဝရဲ့သင်္ကန်းစာတွေမပြီးနိုင်ဘူးအဲ့တော့ဘဝသင်္ကန်းစာတကယ်လေးလာတာကတကယ်ပညာကဖြည့်စီပြောတာမဟုတ်ဘူးဖို့မအောင်ဆွေတိုက်ရိုက်တော့မှ PhD လုပ်ခဲ့တယ်အဲ့ဒီမှာနေပြီးတော့အကြောင်း PhD အကြောင်းသာ3000ကျော်ရှိပါတယ်3000ကျော်ရှိဆရာက1000ကျော်ရှိတိုက်ရိုက်သူတခုလုံးအာကိုယ်စိတ်ထဲမှာဖြစ်တဲ့ဟာကိုနားထောင်ထားလို့မရှိဘူးဟိုတလမညာဘူးတကယ်ပညာတတ်တယ်ပဲလူလောကနေနေပြောရတဲ့ပညာတတ်တယ်ပဲဒါမှဓမ္မမျက်စိနဲ့ကြည့်ရင်တရားမျက်စိနဲ့ကြည့်ရင်တကယ်နားဆွင့်တဲ့ပုဂ္ဂိုလ်ကသိချင်ပါတယ်သူခန္ဓာသူဘဝတဏ္ဏမှာဝိရောဓိဖြစ်နေတာလေရှားက reject လုပ်နေတယ်ငင်းပယ်နေတယ်ခန္ဓာကိုယ်လိုအပ်နေတယ်ခန္ဓာကိုယ်လိုအပ်တဲ့ခါကျတော့ဒီချုပ်ဗီတာမင် D လိုအပ်တယ်ဆိုရင်အဲဟိုထိုင်ရထားရတာနည်းနည်းပြဿနာဖြစ်တယ်ကလေးတွေပေါ်လွန်သွားခံမိစင်တယ်ပဲအေဗီတာမင် D နည်းတဲ့ခါကျတော့ဒဏ်ရာအလွယ်တကူရတာပေါ့နောက်တချို့ကဗီတာမင် C စတမီနာသိပ်မကောင်းဘူးပေါ်လွန်သမားတွေသိပ်မပြေးနိုင်အဲ့ဒီဟာကိုနားမထောင်နားမစွန့်တတ်ဘူးနားမစွန့်တတ်ဖက်နဲ့အချင်းတတ်ပါတဲ့အစားအစာတွေဗီတာမင် C တွေအချင်းအဲ့ဒီပစ္စကမကြိုက်လို့ဆိုတော့မစားဘူးခန္ဓာကိုယ်ကတော့တောင်းနေတယ်ပစ္စကမစားဘူးနားမထောင်တတ်ဘူးအနှစ်ပါဖြစ်တော့အယံပင်မှန်းလွယ်တယ်ပေါ့အယံပင်မှန်းလွယ်အဲ့တော့ဒီရုပ်နဲ့ခန္ဓာကိုယ်နဲ့သူကဟိုသူ့ကိုပြုစုတတ်အောင်သူအမြဲတမ်း message ပေးနေတယ် message ပေးနားထောင်တတ်ဖို့တချို့ကနားထောင်တော့နားမထောင်တတ်ဘူးဟိုရှားကလိုချင်တာတစ်မျိုးအမျက်စိရလိုချင်တယ်မျက်စိရ Facebook လိုချင်တယ်ကြည့်ဘယ်ရှားကလိုချင်တာတစ်မျိုးတစ်ခါထမင်းနဲ့စားဒါလည်းကြည့်ခန္ဓာကိုအဲ့ဒါမလိုချင်ဘူးခန္ဓာကိုအိတ်ချင်တယ်တချို့ကခန္ဓာကိုနားချင်တယ်မကြည့်စမ်းပါဘူးဒီဘက်ကမျက်စိက Facebook တောင်းတယ်ပတ်သက်ကဟင်းတစ်ခုပြီးတစ်ခုတောင်းတယ် ทรศัพท์ทั้งโลกอ่ะ Facebook เนี่ยสรุปสกายเจอไม่อยากไอ้จ๋าเลยมาสกายโทรศัพท์เจอจริงๆเสียชีวิตทําซ้ําเนี่ยนอกโทรศัพท์ทั้งโลกทุกอย่างทั้งโลกโทรศัพท์เฮ้ภาษาတော့ตัวด่าซ้ําเนี่ยจีซ้ํามา Facebook ปอมมาบิตัวบาตินหาเลยเฮ้ตรุเป๋ใส่มาม้วยหาทอซ้ําอยู่အဲ့ဒါညားလာတဲ့ခါကျတော့ message ညားတာလူကဘာဖြစ်သွားလဲ confuse ဖြစ်သွားတယ်နားလဲတာမဟုတ်ဘူးစိတ်လဲသွားတာနားမလဲဘူးစိတ်ကလဲတယ်စိတ်လဲသွားတော့အာကိုရတချို့ဆိုရင်ဘယ်နေရာသွားရှာတော့ဘီယာဆိုင်သွားရှာအရက်ဆိုင်သွားရှာနားထောင်တယ်နားဆွင့်တယ်ကိုယ့်အကိုနားမဆွင့်တဲ့ဘူးเบียร์ဆိုင်ထဲမှာအရက်ဒီနားထောင်မဲ့လူများရှိတာဆိုဟိုကလည်းပဲကို့လိုပဲလေသူ့ကိုသူနားမစွန့်တတ်လို့เบียร์ဆိုင်ရောက်သွားတဲ့လူဟုတ်တယ်မလားအတူတူနဲ့အဲဒုတိယဟာတော့ဘောမပြောတော့ဘောမအတူတူပဲကျော်အဲ့ဒီတော့ကို့ကိုနားစွန့်တတ်ဖို့နားစွန့်တာမှလေးလေးနက်နက်နားစွန့်တတ်ဖို့တည့်ရေးကြည့်တယ်ဒီမှာကို prejudice ကရှိတယ်။အင်္ဂတိလိုက်တာရှိတယ်။ဟင်တစ်ခွက်နဲ့တစ်ခွက်ကြားတယ်။အဲ့အာဂတိနဲ့ဖြစ်ပေါ်လာတဲ့ဒုက္ခတွေလေ။ဟင်နှစ်ခွက်နဲ့ဗီတာမင်စောင်းရမယ်ဟာ။တစ်ခွက်ကဗီတာမင် C ပါမယ်။နောက်တစ်ခွက်ဗီတာမင် D ပါမယ်ဆိုရင်။နောက်ထမင်းထဲမှာလည်းဒီစားတတ်တွေပါဆိုတာအများကြီးပါတယ်။ဒါနဲ့မပြီးသေးဘူး။လေးခွက်ချက်မယ်ဆိုရင်ပိုက်ဆံနှဆဖို့ရှာရတယ်။အလုတ်လုတ်တာ9နိုင်နဲ့ပြည့်အမှန်ဟာ10နိုင်လောက်ရတယ်စငားနဲ့ပြည့်အမှန်ဟာ25ရက်အမဟုတ်ရက်30လောက်ရတယ်တလားမှာမရှိဘူးနားတဲ့အချိန်နားဖို့အချိန်မရှိခန္ဓာကိုယ်ပင်မန်းတော့ခန္ဓာကိုယ်တခါထပ်ပြီးတော့ပြောပြရင်ပင်မန်းတယ်တလောက်ထိမလုံနဲ့ဒါပေမဲ့ဒီခန္ဓာကိုယ်ကပြောတဲ့ message ကိုလည်းပဲနားဆွင့်တတ်တဲ့အကျင့်ကမရှိဘူးခန္ဓာကိုလမ်းဆောင်းအောင်ဆိုပြီးတော့ကော်ဖီတောက်ဖြစ်တယ်ဟုတ်တယ်မလားကော်ဖီတောက်ဖြစ်တယ်နားထောင်ခန္ဓာကိုနားထောင်တယ်ဟုတ်တယ်အဖုံးမွန်ဒါလေးပြောတာဒီပြီးကြတဲ့အပတ်ကမှအဖုံးမွန်လည်းဒီရင်းနှွေးကြမ်းလေး green tea ရင်းနှွေးကြမ်းဆွဲနေတာပေါ့ addicted ဖြစ်နေအဲ့ဒီအရလေးရေနွေးချမ်းနည်းနည်းလေးတောက်လိုက်ရမှစာရေးတာစာဖတ်တာတရားထိုင်တာပိုစင်ပြေတယ်လို့စိတ်ထဲမှာခံစားရတယ်။ဘုနောက်ကနည်းနည်းလန်းဆန်းရှိတယ်ထင်ရတယ်။အမှန်ကတော့စွဲနေတာကိုမသိဘူး။အဲ့နဲ့ဒီတစ်ခေါက်ဟိုထိုင်းဆဲစခန်းမှာဘုံဘုံနေမကောင်းဖြစ်တော့ဆေးုံရသွားတယ်။ဆေးုံကဒီဆေးပေးတဲ့ခါဆေးတောက်တဲ့အချိန်မှာတရားစခန်းမှာစောင့်ရှောက်တဲ့တက္ကမကြီးအင်ရှင်တက္ကမကြီးอ่ะအမေရိကန်မှာလောလောခဲ့တဲ့သူနာပြုကြီးအသက်90ကျော်80နှစ်ပါဘာအကြောင်းလဲလဲမသိဘူးသူကဖုံးဖို့လာရှောက်တယ်ရှင်ပြားဆေးလည်းတောက်နေတိတ်လည်းနေမကောင်းခန္ဓာကိုယ်ဒီကြွက်သားနဲ့လည်းအကိုက်နေဟိုမင်းရင်းနေချမ်းမဖုံးနိုင်ဘူးအဖုံးနေตบอจ่าโลไม่เข้าบ่ตูပြောล่ะเนาะตูเวตูเววิสาหลุดาปิสุดาอยังก้องโลอานาပြီးတော့ဘုံဘုံလေးရင်းနှွေးချမ်းမဖုံးရှင်မဖုံးတဲ့နေ့တွေမှာလေခါတိုင်းဆိုရင်ဆက်တက်အိတ်တ4နိုင်ပဲအိတ်နေ4နိုင်အိတ်ပြီးနိုးလာပြီးတော့နှမတစ်ခါပြအိတ်ရအခု6နိုင်အိတ်ဆက်တက်အိတ်အဲ့ဒါနဲ့ရင်နွေးချမ်းနဲ့အေးရည်နဲ့လဲမလားဆိုတော့ဖုံးမအေးရည်ပဲယူလိုက်ရင်နွေးချမ်းကိုဖုံးတော့ဟိုကျောင်းမှာအင်္ဂလန်ကျောင်းမှာတရုတ်ပြည်ကနေပို့လိုက်တယ်လက်ဖက်ချောင်းတွေရှိတယ်အိန္ဒိယကနေအာတန်တွေပို့တယ်လက်ဖက်ချောင်းသရီလင်ကပို့တယ်လက်ဖက်ချောင်းတွေရှိတယ်မြန်မာပြည်ကနေပို့လိုက်တယ်လက်ဖက်ချောင်းတွေရှိတယ်ထိုင်းကနေပို့လိုက်တယ်ဥလုံထီးရှိတယ်ဂျပန်ကနေပို့လိုက်တယ် green tea တွေရှိတယ်ခန္ဓာကိုယ်ကပြောတယ်message လေဒီနေ့နားဆွင့်နားဆွင့်အဲ့ဒါပ ြီးခဲ့တာလေဘုရားနားမစွန့်နိုင်ဘူး။ဒါကြောင့်နားစွန့်တဲ့အချိန်ကဘလောက်တော့ရှင်ဘုရားတရက်လားတမနက်လားမေးရင်ဘုံဘုံဖြေးချင်တာတသက်လုံးနားထောင်လင်မယားနှစ်ယောက်ဈာထဲမှာလေအချင်းချင်းနားထောင်တာဘလောက်နားထောင်မှာလဲတမနက်ပဲနားထောင်ရင်နောက်နေ့ရံဖြစ်ပြီ။အစိုးရနဲ့ပြည်သူကြားဘလောက်နားထောင်မှာတော့၄နှစ်ပဲနားထောင်ရင်တက်တယ်မတိုးတော့အမြဲတမ်းနားထောင်ဟုတ်တယ်မလားအဲ့တော့ဆရာနဲ့တပည့်ကြားထဲမှာတခါဆရာကသူပြောတာကိုပဲတပည့်နားထောင်စေချင်တယ်တပည့်တွေပြောချင်တာဆရာနားမထောင်တော့ဘူးဒီတိုင်းဆိုရင်ဒီဆရာနဲ့တစ်နှစ်ပဲနောက်နေ့ဆိုရင်တခြားဆရာပြောင်းပြီတသက်လုံးနားထောင်နေဆရာမြတ်စွာဘုရားလူတထာဒေဝမနုဿံဒါဆိုမြတ်စွာဘုရားကလူတွေကိုနားထောင်တယ်နားထောင်ဩဒီလူဒုက္ခရောက်နေမနဲ့ကြီးရောက်လာလေစစ်တပ်ချင်းရောက်လာဘောရမီအောင်မြတ်စွာဘုရားကသူ့ခန္ဓာကိုယ်ထဲမှာရှိတဲ့မနက်ကိုသူကအရင်နားထောင်ထားတယ်ခန္ဓာကိုယ်ထဲမှာရှိတဲ့ဒေါသတွေမာနတွေမကျင်နက်တာတွေအခုလုံးနားထောင်တာမနှက်ကြီးရောက်လာတဲ့ခါလက်နဲ့လင်ရောက်လာမြတ်စွာဘုရားသူတို့လက်နဲ့ကိုမမြင်ဘူးမမြင်တာမဟုတ်မကြည့်ဘူးပေါ့ခရီးမဆိုင်သူတို့စိတ်ထဲမှာဖြစ်ပေါ်နေတဲ့ကြောက်ရွံ့တဲ့စိတ်တွေသူတို့မြတ်စွာဘုရားဘုရားဖြစ်သွားမှာအောင်မြင်သွားမှာအရင်ကြောက်ဆိုရင်အဲ့ကြောက်စိတ်ကိုမြတ်စွာဘုရားနားထောင်ပေးလိုက်တယ်မေတ္တာနဲ့နားထောင်ပေးလိုက်တယ်ဂရုဏာနဲ့နားထောင်ပေးလိုက်တယ်နားစွကောင်းကောင်းနားစွင့်ပေးလိုက်တယ်နားစွင့်ပေးတော့ဘာဖြစ်တော့ဘဝနေပြစ်လိုက်တဲ့လက်နက်ကားလည်းမြတ်စွာဘုရားစီရောက်သွားတော့ပန်းပွင့်လေးတွေဖြစ်သွားတယ်ဒါကဥပမာကိုပြောတာတကယ်လို့လူတယောက်ကကိုအတူတူအလုပ်လုပ်နေတယ်ရုံးမှတူတူလုပ်နေသူ့ကိုကြည့်ရတာနည်းနည်းစိတ်တူနေတဲ့ပုံဖြစ်နေတယ်ဆိုရင်ငါ့ကိုအရွက်တိုက်တာပဲအဲ့လိုပြောရင်တော့ကိုကနားမထောင်တတ်တာနာမထောင်ထိုက်ရင်ကိုယ်ကလည်းဒုက္ခရောက်ပြီ။ငါ့ကိုလောရမယ်လို့ကိုယ်လည်းပြန်ပြီးတော့ဒေါသဖြစ်။ तू ကလည်းကိုယ်နာမထောင်ထက်တော့ဘူး။ကိုယ်ကလည်းသူ့နာမထောင်ထောင်။နာမထောင်ထက်တဲ့လူနှစ်ယောက်အတူတူအလုပ်လုပ်တာ။ဝေ့ခြင်းမတူတော့ဘူး။ဝေ့ပလန့်ခြင်းမတူတော့ဘူး။ TKS ကုမ္ပဏီဝန်ထမ်းတွေပို့တိမှာပေါ့။အလိုက်မမိတော့ဘူး။ဘယ်လိုပဲဆက်ဆက်လူချင်းမင်းများနဲ့ပဲတွေ့တော့ဘလိုပဲဆက်ဆက်အနာမနေနေရလေဆက်သွယ်လို့မရဘူးဘာဖြစ်သွားတော့အေရီယာပြင်ပရောက်နေအေရီယာပြင်ပရောက်နေနာမထောင်ထပ်တော့တကယ်လို့အော်ဒီလူစိတ်ဆိုးရနေပုံဖြစ်နေတာသူစိတ်ထဲမှာဒုက္ခရောက်နေတယ်အဲ့သူဒုက္ခအခုငါဘက်ကိုရောက်လာနေတယ်အိမ်မှာအဆင်မပြေတာလားဒါမှသူလုပ်ငန်းမှာအဆင်မပြေတာအလိုလိုနေနေဟိုသူလှုပ်တာအဆင်မပြေလို့သူယုံကြည်မှုနည်းနေတာလား self confidence နည်းနေတာလား insecure ဖြစ်နေတာလားအဲ့ဒီလိုသူ့ရဲ့စိတ်ကိုကိုကနားထောင်ပေးလိုက်ရင်နားဆွင့်ပေးလိုက် deep listening ဆိုတာလေလေးလေးနက်နက်ဆိုတာကပစကနေပြောတာနဲ့တည်းပြောတာနားထောင်ရမယ်တည်းလေးနဲ့မခေါ်သေးဘူးအပြုမူကပြောတဲ့ဟာအဲ့ဒါလည်းနားထောင်တာပစကပြောတဲ့ဟာလည်းနားထောင်တာမယ်ပစကမပြောတဲ့ဟာလည်းနားထောင်တာနားထောင်တာခန္ဓာကိုယ်ကအမြဲတမ်းပြောနေတာလေ not in words စကားလုံးတွေနဲ့မဟုတ်ဘူးအတွေ့အကြုံတွေနဲ့ပြောပြနေတာမနနေပင်မနေပဲငါအဲ့ချင်းနေတခါတခါကြတော့ခန္ဓာကိုယ်ကသူကနာကျင်လာတယ်နာကျင်လာဆိုရင်သူကပြောခန္ဓာကိုယ်ကပြောတယ်နားထောင်တတ်ရင်ပေါ့နော်စားတဲ့အစားအစာပြန်စစ်ကြည့်ပါဦးအိတ်တဲ့ချင်းနေပြန်အိတ်ပြန်စစ်ကြည့်ပါဦးတောက်တဲ့ဒီရေတွေကိုကာကိုလာတွေဒီ fizzy drink ရဲ့အရာလေးပြန်စစ်ကြည့်ပါဦး။ခန္ဓာကိုယ်ပြောနေတာ။နေမကောင်းဘူး။ ကောင်းကဲ့တဲ့ခါလေးခန္ဓာကိုယ်ပြောနေတာအဲ့ဒါတွေကိုနားထောင်ထိုက်ရင်အသက်ရှိမှာပေါ့တတိတရားနဲ့ဂယုဏတရားနဲ့နားထောင်ရတယ်ဒါမဲ့ဒီမနေ့မှာတော့တတိတရားနဲ့နားထောင်တဲ့ပုံစံလေးဘုံဘုံရှင်းပြနေတယ်ရှင်းပြပြီးရင်10မိနစ်လောက်တရားထိုင်ရုံးမှဆိုရင်တော့3မိနစ်လောက်နဲ့နေစင်နေစင်အဲ့ဒါလေးလုံနိုင်တယ်ဆိုရင်လုပ်ငန်းမှရောမိသားစုတွင်မှအဆင်ပြေပါအဆင်ပြေနိုင်ဒီထက်ပိုပြီးတော့စိတ်ချမ်းသာဒီနေ့တော့ဟိုသင်တန်းထဲမှာဆိုတော့နည်းနည်းလေးအချိန်လေးပို့ပြီးတော့10မိနစ်10မိနစ်ဘလောက်မှမများပါဘူးနော်ဘလောက်မှမများဘူး Facebook ပေါ်မှာ၄၅လိုင်းရေးနေ၄၅ချောင်းရေး10မိနစ်ပို့ချာ10မိနစ်ပို့ချာဒါမိမိခန္ဓာကိုမိမိပြန်ပြီးတော့နားထောင်နေခင်းကြမှာသူများပြောတာနားထောင်ပထမဒီမနေ့တော့ကိုယ့်ကိုပြန်ပြီးတော့နားထောင်နားထောင်တဲ့ခါကျတော့ပထမဆုံးဣရိယာပုတ်တက်ထောင်သက်တာနေကြောမိခြင်းနဲ့မိလို့ရတယ်ဘာမှမဖြစ်ဘူးပြင်ဝင်နေထွက်လေဖြည်းဖြည်းသာသာရှူဆိုင်ပါဝင်နေထွက်လေကြာကြာနာနာရှူဆိုင်ပါအတင်းလည်းမလုပ်နဲ့ဒါမဲ့အားတော့ဆိုင်ပါဝင်လေထွက်လေရှူဆိုင်ပါရှူဆိုင်တဲ့အခါမှာတစ်ခါတစ်ခါဝင်လေထွက်လေကတိတ်ပြီးတော့ smooth မဖြစ်ဘူးရှောရှူမဖြစ်ဘူးအဲ့ဒါ message တခုလာနေပြီနားစွင့်တယ်နားထောင်တယ်ကောင်းတယ်မကောင်းဘူးဆိုပြီးတော့အဲ့ဒီဒီထွက်လေဝင်လေနဲ့တွားရင်မဖြစ်ပါနဲ့ရံဖြစ်တယ်ဆိုတာနားမထောင်လို့နာမလဲလို့ဖြစ်တာ။ damn shit ။ဒါကြောင့်နားထောင်ဘူးပါ။ထွက်လေဝင်နေနားထောင်။ဝင်နေထွက်လေရှောရှူမရှိဘူး။ရပါတယ်နားထောင်ချင်းရှုပ်ကြည့်လိုက်။နောက်ပြီးရင်ခန္ဓာကိုယ်တင်းနေသလား။ခန္ဓာကိုပင်မနေတာပင်မနေစောခန္ဓာကိုပင်မနေတယ်ဆိုပြီးတော့တတိလေးနဲ့အတိလေးကပ်ပေးပါလိုက်ပြီးတော့တိပေးပါအကောင်အဆိုးမဝေဖန်ပါနဲ့အကောင်အဆိုးမဝေဖန်တယ်အိမ်ငိုက်တယ်ဆိုရင်အိမ်ငိုက်နေတယ်အိမ်ငိုက်ခန္ဓာကိုအိမ်ငိုက်နေခန္ဓာကိုပင်မနေတယ်အဲ့လောက်လေးပဲတိပေးပါကောင်းတာဆိုးတာမဝေဖန်ပါနဲ့စိတ်ကဟိုလွင့်တီလွင့်လွင့်နေဆိုရင်လွင့်သွားတဲ့စိတ်ကိုလည်းပဲ။အော်စိတ်ကလွင့်နေပြီ။စိတ်က message တစ်ခုပေးနေတာ။လွင့်နေတဲ့စိတ်ကိုသွားပြီးတော့အပြစ်မတင်မှန်းနဲ့။ရံမဖြစ်ပါနဲ့။သူ့ကိုလစ်လျူလည်းမရှိနဲ့။သူ့ခယူဆိုင်ပြီ။အော်စိတ်လွင့်နေတယ်။ auto thinking ဖြစ်နေတယ်။အဲ့ဒါလိုက်သိလိုက်ဒီပြင်ဝင်လေထွက်လေစီပြန်လာတယ်ခန္ဓာကိုထိတ်ခတ်နေပြီးတော့ခြေမှအထိဘာတွေပြောနေလဲအထက်ခတ်နေပြီးတော့အောက်အထိတမျက်စီလဲပုံစံမျိုးနဲ့တခြားအောင်လို့အတိလေးနဲ့တမျက်စီလေးလဲသွားအတိလေးနဲ့ကင်သွားအတိလေးနဲ့သုံးသပ်သွားအတိလေးနဲ့ပုတ်သွားပဲညာမှာတော့တင်းနေတယ်ပဲညာမှာတော့ကျတော့အေးနေတယ်ပဲညာမှာကျတော့တောင့်နေတယ်နောက်ကိုယ်စိတ်ကိုလည်းပြန်ကြည့်ပဲညာမှာကျတော့ဖြင့်စိတ်လှုပ်ရှားမှုဖြစ်နေတယ်ပဲညာမှာတော့သဘောကျတဲ့စိတ်လေးဖြစ်နေတယ်ပဲညာမှာတော့ဖြင့်သဘောမကျတဲ့စိတ်မကျတဲ့စိတ်ဖြစ်နေတယ်အဲ့ဒါလေးတွေကိုလိုက်လိုက်ပြီးတော့သိပြီဘာမှတခြားဟာလုပ်ဖို့မလိုဘူးဒီအတိလေးနဲ့လိုက်ပြီးတော့တိနေတာဒါအမှန်မှကောင်းမွန်တဲ့အလုပ်အများကြီးလဲအင်အားသုံးမှမလိုတဲ့အလုပ်ညာအလုပ်ခေါ်တာပေါ့ညာအလုပ်လုပ်နေတယ် So we are going to meditate for 10 minutes just observe your breathing in and out breathing is the physical function the body requires oxygen supply. So when we breathe, we are just doing physiological requirement. Breathing in and breathing out, slow and gentle breathing. This is to establish connection with your breathing, with your physical experience. Breathing in, breathing out. Then you may find in your body some tension, some discomfort. Be careful not to fight with them. Be careful not to ignore them. That would be two extremes. One extreme is fighting, the other extreme is ignoring. So the middle path, the middle way is to recognize it and know the fact as it is. With compassion, with mindfulness, you may look at the discomfort of the body. This is discomfort. This is discomfort. This is how discomfort is about. So just to recognize in your mind like that. But sometimes your mind may wander. When your mind wanders off, then your mind is giving you, your subconscious mind is giving you a message, and try to listen to that. Before you listen, you need to know what is it. So this is wandering mind. This is wandering mind. This is automatic thinking. This is automatic thinking. No need to judge good or bad. The same in your mind, if there is any thought, any emotion, any judgment, this is good, this is bad, then just register your opinions. No need to judge good or bad. No need to put any added value. Just know what the message is about. So 10 minutes. slow and deep breathing, slow and deep breathing. When late, when late, just a minute, she shall come. minutes now 10 minutes ပြီပါပြီ10 minutes လောက်မေခွန်မေဖို့အချိန်ရပါတယ်မေခွန်ရှိမေလို့ရပါတယ် We have about 10 minutes for questions and answer if anyone has any question you can ask thank youPlease identify yourself first and make your question short to the point. မေခွန်ရှိလားဟောထားတော့တနေ့ကုန်ဒီနေ့ပြောမဲ့ဟာလေ့ကျင့်မဲ့ဟာတရားပါပဲအဲတွေ့တဲ့ဟာ observe လုပ်တာအာနားထောင်နေတာပါပဲနေ့ခင်းချန်ထပ်ပြီဆို 100% ဆိုတော့ယဟန္တာဖြစ်သွားမှာတခြားမေခွန်နေရှိHold my microphone. microphone နဲ့အိတ်ခိုးများတယ်လားဘာဖြစ်လဲမသိဘူးပုံမတီးကနေနားထောင်တော့လေဟိုတိတ်20ခွဲဘူးဟိုအတိတ်ဘဝနဲ့ဘာနဲ့ဘာပြောတာတော့ conclusion ကအတိတ်ဘဝမှာဒီကံဒီပါလာလာပါလာဆိုတာအတိတ်ဘဝကြည့်တော့ဘုံမအောင်အောင်မရှင်းပြတတ်ဘူးမရှင်းပြတတ်ဘူးဆိုတာကစာသဘောပဲရှင်းပြတတ်တယ်ပေါ့ဒီလက်တွေ့သဘောမရှင်းပြတတ်ဘူးအတိတ်ကလှုပ်ခဲတဲ့လှုပ်ရက်တွေဒါတွေကတော့တဏီမဟုတ်ရင်တဏီပြစ္ဆုတ်ပံကိုပြစ္ဆုတ်ပံပေါ်မှာအကျိုးတရားမျိုးရှိတာပဲပေါ့ဟိုနုတာမန်အခုလောလောဆယ်ဒီနေ့အဲပြောတဲ့ဒီကောင်းစီရေချက်ကအခုလောလောဆယ်ဖြစ်ပေါ်နေတဲ့ဒုက္ခစိတ်ဒုက္ခငြိမ်းတော်စိတ်ဒုက္ခဟိုထောင်ချတာလည်းဒုက္ခတစ်ခုထောင်ချတာလူကပြန်လွတ်လာပြီစိတ်ကမလွတ်သေးဘူးစိတ်ကထောင်ထဲမှာပဲရှိနေတယ်ဒါလည်းဒုက္ခတစ်ခုအဲ့တော့အဲ့ထက်တွေလွတ်သွားအောင်ဆိုရင်ဒီနားဆွဲတဲ့ဟာကတိတ်အရေးကြီးပါတယ်နားဆွဲတိတ်ကြီးနယ်ဆန်မန်ဒဲလာကထောင်29ကြားတယ်ဒါမဲ့သူလွတ်လာတာနဲ့သူစိတ်ကလည်းလွတ်သွားတယ်သူစိတ်လည်းလွတ်သွားတယ်ဘုံဘုံတော့ဟိုအချုပ်ထဲမှာသွားနေမှပဲအကျဉ်းအောင်တိုင်းမှာသွားနေမှာပဲထောင်ချတယ်ထင်တာလေခေါင်းကဖုံးဖုံးရှင်းပြတဲ့သဘောကအစားတော့စားတော့မှာအစားသနောက်ကိုလိုက်တဲ့ရသတဏခေါ်တာပေါ့အဲ့ဒီ addiction ကဖုံးဖုံးကိုထောင်ချတာထောင်ချတာဒါလေးတွေကိုနားဒီဒါလေးတွေကိုနားလည်အောင်ဆိုရင်ตัวหน้าแหล่มาตัวลุ่มยอกหน้าแหล่มาตัวลุ่มยอกเอ้าแล้วหน้าแหล่มาลุ่มยอกมั้ยสรุปหน้าแหล่อ๋อตัวหน้าถ่องอ่ะหน้าถ่องน่ะปิสุขภันกูหน้าถ่องน่ะไอ้ปิสุขมันแท้ๆเป็นหน้าถ่องผู้ล่วยดาบ่ตะแก่โหดินရှိတယ်อภิญญีนี่ไปရှိတယ်เอ้ปกโกမျိုးจ้ะတော့อนาคตอติโตหน้าถ่องน่ะดิရနိုင်ပေါ့ဒါနဲ့ဘုံဘုံတို့တန်မှန်သူအေးတန်9400ရှိတဲ့အထက်မှာ9400နီးနီးကတော့ပြည့်စုံပံကိုပဲနားထောင်နိုင်တဲ့ပုဂ္ဂိုလ်တွေပေါ့ဒါကြောင့်ပြည့်စုံပံကိုပဲကောင်းကောင်းမွန်နားထောင်အောင်လုပ်ဒီရုပ်နာကိုကြည့်တယ်ဆိုတော့ပြည့်စုံပံကိုနားထောင်တာပဲနောက်စိတ်ထဲမှာမကြည်နိုင်ဘူးဆိုရင်စိတ်ခါဒီသူကဒီလိုရှိတယ်တိစိတ်နဲ့မတိစိတ်မတိစိတ်ခါနဲ့သူကပြောနေတာမကျင်နဲ့မှုဆိုတော့သူ emotion တခုပြောနေတာဟိုထောင်ချတာက3နှစ်ဆိုရင်ဒီထောင်ချပြီးတဲ့နောက်ပိုင်းမှလည်းပဲမတိစိတ်ကသူမကျင်မနှက်ဖြစ်နေဒီနေ့ပြည့်ဆိုလိုတာကထောင်ချတဲ့ဒုက္ခ3နှစ်ကိုဒီမတိစိတ်ကသူကဆွဲဆန့်ထားတာ30လည်းဖြစ်သွားမယ်ဟုတ်တယ်မလားအဲ့ဒီဟာကိုဒီတတိတရားလေးနဲ့ဟိယုနာတရားနဲ့ကြည့်ဟုတ်တယ်မလားဘုံမလို့အတိညာတစ်ခုရှိတယ်မလားကံတရားသင်ပြီးတော့ပြုသူအစ်စ်ဖြစ်သူဟောင်းဆိုတကာကြီးပြောတဲ့ဘုံစံမျိုးပေါ့အတိတ်ကပါခဲ့တာလားဆိုတော့ဒါတော့တရားတော်သင်ပြီးလို့ဘုံမကသိရတာဟုတ်တယ်မလားကိုယ့်အကူသိလို့မဟုတ်ဘူးဆရာတော်ကြီးတွေဆုံးမထားတော့ဘုံမနဲ့ဒီတိုင်းပဲဆိုဩငါသူ့ကိုဘာမှသွားမဆဲဘူးသူကငါ့ကိုလာပြီးတော့ဆဲနေတယ်ဒါအတိတ်ကဖြစ်မှာပဲအဲ့လိုစိတ်ထားတဲ့ခါကျတော့ပြီးသွားရောဒါမှငါ့ကိုလာဆဲတဲ့ပုဂ္ဂိုလ် तू ကတော့အကုသိုလ်အတိတ်ကို तू လုံနေပြီ तू တခါကျရင် तू လဲအဆဲခံရမယ်ထင်တယ် तू ကိုကြည့်ပြီးတော့ဒီနေရာမှာခံစားချက်နှမျိုးဖြစ်နေ तू ကိုကြည့်ပြီးတော့ ဒီကောင်ခုနလာဆက်နောက်ချဒီကောင်တိမယ်ဆိုပြီးတော့စိတ်ထဲမှာကိုယ့်ဟာကိုအားပေးနေရတယ်အဲ့ဒါတခုနောက်တခုကတော့အားပေးတာမို့ဩငါလည်းပဲအရင်တော့ပြညာဆဲထားမိလို့ခုတခါဆဲခံရပြီးဒုက္ခပါဒီကောင်လည်းဒီမှာကြည်စမ်းမအောင်ဘာမှမစီမဆိုင်ကလာပြီးတော့ဆဲနေပြီးနောက်ချရင်သူလည်းကြည့်လို့ပဲဆဲခံမှာပဲအဲ့ဒါအဲ့လိုတွေးပြီးတော့ကရုဏာဖြစ်မယ်ဆိုရင်တနာမယ်ဆိုရင်ဒါကတော့တကယ်နားထောင်တတ်တာပေါ့ကရုဏာနားထောင်တာပေါ့အဲ့လိုမဟုတ်ပဲနဲ့မင်းငါ့ကိုဒီလိုတော့မင်းလည်းဒီလိုပြန်ခံမယ်ဆိုတော့ဒေါသနဲ့ပြန်ပြောရင်ဒါကတော့တကယ်နားစွန့်ရင်မရောက်သေးဘူးပေါ့ဟုတ်တယ်မလားလက်စားချေတာချေချေနောက်တစ်ချက်မိကုန်းနေရှိတယ်အော်ဟုတ်ပဲမှာဒီမိကုန်းနောက်ဆုံးမိကုန်းပါပဲဒီမနေ့တည်းကောင်းဆုံးမူဤဖန်တဲ့တတိYes, just briefly, because running out of time, I'll let you pick up this question. Actually, non-judgment awareness is not my word. It's not my word. It's the description of Jnanabunika Mahathera, a German monk who studied with Mahasi Sayadaw, and he has written a book called The Heart of Buddhist Meditation.Non-judgmental mindfulness, non-judgmental awareness. This is his presentation of what he has learned from the Satipatthana Sutta through Mahasi Sayadaw. Now, ဒီတော့အကောင်ဆုံးမူဝိဖန်တဲ့တတိဆိုတာဘုမုရဲ့စကားမဟုတ်ပါဘူး။မဟုတ်ကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားရဲ့စကားပါ။တရားအတိအကျကိုတော့ဘုမုကပြန်ပြီးတော့ရှာနေတယ်။တရားလေးဘုံဘုံရဲ့စာအုပ်တုပ်ထဲမှာမိုးဘုံဆရာတော်ရဲ့စာအုပ်တွေအကုန်ရှိပါတယ်။မန်ဆော်ဆရာတော်ရဲ့စာအုပ်တွေ၊ဘာဝဆရာတော်တို့ဟိုလက်ရီဆရာတော်ရဲ့စာအုပ်တွေဘုံဘုံကဝိပဿနာဆရာတော်ကြီးတွေရဲ့စာအုပ်တွေဟိုပုံနှိပ်ထားတဲ့စာအုပ်တွေဆိုရင်ပေါ့နော်။ကြိုးစားပြီးတော့စုပြီးဖတ်ပါတော့။ underline ဟောလောက်ထားတယ်။ဒီအကောင်ဆုံးမူဝေဖန်တဲ့တတိ။သိုံပဲသိတိတာများရင်အတိနောက်မှာပါလိုက်လာမှဆိုတော့မက်လိုက်ဒီဖြစ်တာပြတ်တာတိတယ်ဆိုတာဒါကတော့မဟုတ်ဆရာတော်ဘုရားကြီးအမိန်ရှိတဲ့ပုံမျိုးနဲ့ဘုံဘုံပြတ်တာမဲ့ဒီနေရာမှာ judging လုပ်တယ်ဆိုတာကအဲ့ဒီ judge လုပ်တဲ့နှမှာကိုယ်အိုင်သွားထည့်လိုက်အဲ့တော့ if you just say the mind is judging not to say I'm judging thenIt's easy to let go. But if you personalize, oh, look, I'm judging, then you start blaming yourself. You see? But if you say, look, the subconscious mind is blaming. This is just a natural process. Not knowing, the mind will start judging. Knowing, the mind will stop judging. You see? Okay. Nisan Sabo Chen Yabi to me.Hey, hobby? Okay. Okay. siaga dudia session ko yau ni. Teromnya ni. Pemujur di mana ka? Waktu di berjauh dari kayuna jadu negenya mau jauh. Kujin saya ada alam mambar. Sempati itu apa itu mambar. Di mana jauh hari? Adik karuna shifu juga di teri dia tak yeji. Aci kan bo. Aci kan sura segelunggu. Pali lo petan lo kor. Petan apa? No teri petan bo. Usang dari lo lekor nane. Teri petan. Teri ya usang. Rau di mana one di session ka? Tadi adua pe, mindfulness adua pe, kamu awak tiga tahbi dua sim jari, kan? Lo di mindfulness sih biso yang compassion tu ada ka, tu apa biro luai tu ada, kan? Lo this is listening through non-judgmental awareness, listening through non-judgmental mindfulness, listen well listen to. Nathana. Akaunso mui pande tati. Kwa tuku dhrimi viso ni, ta kao ni ma kaunso biro. Eri lo che chen hui panjara. Eri ajin haare. Dokha ko panti de ajin ba. Ta chao, di ajin ko tiya. Di ajin ti bi, di ajin, amano kwa tunyau nathana lo tina ya. Mano, gua cecen tu apa? Kau so wipen tu nahan ramu. Gua sejak ni biro menaran pion ni lah. Komen tu ni lah. Kau cuman lah. Oh, tahu tu deh. Gua kah Facebook ayangu, jinji deh kono. Komen pilih ada, like pilih ada, share pilih ada. Emang so, segala luka ada pun jadi komen. Like, dislike parti, macai lah parti, hodam malah. Biro share lah, mienan share lah. Kuah macai lah usoi, terkahai macai ini, siam macai, siam yud mila, piomi mahu, share lor lah macai je, hodam malah. Tapi halu lah share mila mahu. Ro, desa libai tempoka, sepinya lupa bay. Symptom itu je, mana yoga aje, lakna aje, mana yoga lakna kat di mana, jenis ni de, doka bo, dia ni dia semua dia de doka. Di doka bayar ni lah orang solo, gua komen bayar ni de, nama tau. Di Facebook he, lu aja kalau tuan nama tau ni hamisih, komen bayar hamisih, ke sempoh mana?